နိုင်ငံတော်သမ္မတဦးမင်းနဲ့ဇနီးတို့ဟာထိုင်းနိုင်ငံတရားဝင်ချစ်ကြည်ခီးစဉ်ကိုဒီကနေ့စတင်လာမှာညနေပိုင်းကဘန်ကောက်မြို့ကိုရောက်သွားကြပြီဖြစ်ပါတယ်။သမ္မတဦးမင်းနဲ့ဇနီးတို့ဟာဝန်ကြီးချုပ်ပရာယုတ်ချန်အိုချန်ရဲ့ဖိတ်ကြားချက်အရအခုလိုတွားရောက်တာဖြစ်ပါတယ်။ညနေပိုင်းကဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးပြီးထိုင်းအစိုးရအကြီးဟာမှခေါင်းဆောင်နှုတ်ဦးပူတွဲတင်းလာရှင်းလင်းပွဲကျင်းပခဲ့တာမှာမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုထိုင်းနိုင်ငံကဆက်လက်ပံ့ပိုးပေးသွားမယ်လို့ဝန်ကြီးချုပ်ကကြေညာခဲ့ကြောင်းသမ္မတဦးမင်းကပြောပါတယ်။
ထိုင်းနိုင်ငံဝန်ကြီးချုပ်ကသာရီဆောင်ဆိုင်နဲ့ဆူရပါဒီလိုကကျွန်တော်တို့ဆွာအောင်လည်းရှိတဲ့ပြည်နယ်ရဲ့ဒီလာတဲ့ပြည်နယ်ရဲ့အင်္ဂါကိုဒီလိုတွေရင်းနဲ့ဒီလိုဒီတော့ရုပ်ကိုဆက်တဲ့ဒီဒီဆက်တာကကြောင်းပြရတာပါအားဖြင့်ဒီလိုနဲ့ဒီလိုဘဝနမှာရှိနေတဲ့မျိုးပဲမှန်တယ်ဒီလိုတွေရင်းနဲ့ဒီဘဝတိုင်းမှာဒီကောင်းတဲ့ဘုရားများဆောက်ရရမှာဘောဆောင်တဲ့များပြည်ကြီးနဲ့ကျွေးနေတဲ့ဒီကနေ့ဆိုင်နေတဲ့ဆိုင်ဆိုင်ကြီးတာကြာမြေသက်သက်ကိုဆက်ပြီးမပါဘူး။ဇမန်ရဲ့ဆိုင်နေငယ်ကြာသက်သူကံကြောင့်များဖြစ်ပြီးတော့ကျွေးနေတဲ့ဒီကနေ့
သမ္မတဦးမင်းဟာဒီတရားဝင်ခီးစဉ်နဲ့အတူထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပမဲ့ချစ်တင်မြောက်အေယာဝတီ6ပရာမဲခေါင်စစ်ပွဲကြီးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာထိပ်တီးစီဝေးနဲ့ကိုကျင်းမြောက်ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ်ထိပ်တီးစီဝေးတွေကိုလည်းတက်ရောက်မှာဖြစ်ကြောင်းမြန်မာသမ္မတရုံးကအစောပိုင်းမှာကြေညာချက်ထုတ်ပြန်ထားပါတယ်။ဒီထိပ်တီးစီဝေးတွေကိုတော့ဘန်ကောက်မြို့မှာဇွန်လ15ရက်နဲ့16ရက်အကြာ2ရက်ကြာကျင်းပသွားမှာဖြစ်ပါတယ်။ဒါဟာဦးမင်းအနေနဲ့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ပြည်ထောင်နောက်မှာဒုတိယအကြိမ်မြောက်နိုင်ငံသားခီးစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့အေဂျီလာတော့ကစင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်တဲ့ခီးစဉ်ဟာသူ့ရဲ့ပထမဆုံးခီးစဉ်ဖြစ်ပါတယ်။ထိုင်းနဲ့မြန်မာအကြား2019-2018ခုနှစ်ဘာနာနှစ်အတွက်ကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ1.45 ဘီလီယံရှိခဲ့တာမှာမြန်မာနိုင်ငံကထိုင်းဘက်ကိုဒေါ်လာ1.4 ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေတင်ပို့ခဲ့ပြီးထိုင်းနိုင်ငံဘက်ကနေ1.35ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေကိုတင်သွင်းခဲ့ပါတယ်။